အမေရိကန်အထူးတပ်ဖွဲ့ဝင်တွေဟာယီမန်နိုင်ငံအတွင်းအယ်ခိုင်ဒါစစ်တွေးကြွတွေကတစားကန်ဖြစ်ဖန်ဆီးထားတဲ့လူ၈ဦးကိုကယ်တင်ရန်မှာပါဝင်ဆောင်ရွက်ခဲ့တယ်လို့အမေရိကန်မီဒီယာတွေကဖော်ပြနေကြပါတယ်။နယူးယောက်တိုင်းသတင်းစာကပထမဦးဆုံးဖော်ပြခဲ့ရမှာအင်ကာနီကဝင်ရောက်စီးနင်းတက်ခဲ့ပြီးတော့ကယ်တင်ခဲ့တဲ့စစ်စင်ရေးအတွင်းမှာအမေရိကန်ကွန်မန်ဒိုနှစ်ဒါဇင်လောက်ဟာအမေရိကန်ကနေလေ့ကျင့်ပေးထားတဲ့ယီမန်နိုင်ငံကအကြမ်းဖက်မှုတံပြန်ချေမှုရေးတပ်ဖွဲ့တွေနဲ့တွဲပြီးတော့လှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုစီးနင်းတိုက်ခိုက်ခဲ့တဲ့နေရာဟာဆော်ဒီအာရေဗျာနယ်စပ်မှာရှိတဲ့ဒေသခံလူမျိုးတွေစုဝေးနေထိုင်ရာအရပ်တစ်ခုမှာဖြစ်တယ်လို့ဗိုလ်ထုနေကထုတ်ပြန်တဲ့သတင်းထဲမှာဖော်ပြထားပါတယ်။ဗိုလ်ထုနေနှောင်းပိုင်းမှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတွေကအဲ့ဒီသတင်းမှန်ကန်တဲ့အကြောင်း AP သတင်းဌာနကိုအတည်ပြုပြောဆိုခဲ့ပါတယ်။စီးနင်းတိုက်ခိုက်မှုဖြစ်စဉ်အတွင်းမှာအယ်ခိုင်ဒါစစ်သွေးကြွ9ယောက်တေဆုံးပြီးတော့ယီမင်စစ်သားတယောက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။